ရခိုင်ပြည်နယ်ကကုလသမဂ္ဂနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ယုံတွေတိုက်ခိုက်ခံရတဲ့အပေါ်အထူးပဲစိုးရိမ်တဲ့အကြောင်းကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ရခိုင်ပြည်နယ်မှာရှိနေတဲ့နိုင်ငံတကာအတိုင်းဝိုင်းကိုကာကွယ်ပေးဖို့ကုလသမဂ္ဂကမြန်မာအစိုးရကိုတောင်းဆိုသလိုအကူအညီပေးလှုပ်သားတွေဘေးကင်းလုံခြုံရေးအထူးအရေးကြီးတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။အပြည့်စုံကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီကိစ္စရပိုင်းကရခိုင်ပြည်နယ်စစ်တေမျိုးမှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေပေါ်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုနိုင်ငံသားရေးဝန်ကြီးဌာနတို့ရဲ့ဂျာတာပရီနေပုံမှန်သတင်းစာရှင်းလင်းပွဲတွေအတွင်းအသီးသီးတုံ့ပြန်ပြောဆိုခဲ့ကြတာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူလူချင်းအကူအညီပေးရေးလုပ်ငန်းညှိနှိုင်းရေးမှုရဲ့ထုတ်ပြန်ချက်ကိုကုလသမဂ္ဂတွင်မှုချုပ်ရဲ့ဒုတိယပြောရေးဆိုခွင့်ရှိသူ Fahrenheit ကသတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောခဲ့ပါတယ
် The humanitarian coordinator for Myanmar Toyli Kurbanov is deeply concerned about recent attacks on UN non-governmental organization premises in Sitwe Rakhine State.
ကဗီနက်စစ်တေမျိုးကကုလသမဂ္ဂနဲ့ဆူရမဟုတ်တဲ့ဖွဲ့စည်းရဲ့နေရာဌာနတွေကိုဘယ်သူမှမသိသူတွေကမကြသေးတဲ့နှုန်းကတိုက်ခိုက်ခဲ့တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူလူချင်းအကူအညီပေးလုပ်ငန်းညှိနှိုင်းရေးမှူးထွိုင်လီကူဗာနော့ဖ်ကအထူးပဲစိုးရိမ်ပါတယ်။ကဗီနက်မှာရှိနေတဲ့နိုင်ငံတကာအတိုင်းဝိုင်းကိုမြန်မာဆူရကအကာအကွယ်ပေးဖို့သူ့ရဲ့ထုတ်ပြန်ချက်ထဲမှာတောင်းဆိုထားပါတယ်။ဘေးရန်မကင်းတဲ့ကြားကကုလသမဂ္ဂနဲ့လူလူချင်းစာနာမှုဆိုင်ရာမိဖက်ဖွဲ့စည်းတွေအနေနဲ့လိုအပ်နေတဲ့သူတွေကိုအသက်ကယ်အကူအညီတွေဆက်ပြီးပေးသွားဖို့ခိုင်မာတနေ့တန်ချထားပါလေ
စစ်တွေမျိုးအခြေဆိုင်မော်ဒီဆာအင်တာနက်ရှင်နယ်အဖွဲ့ရဲ့ဝန်ထမ်းတူကသာသနာအလံကိုမဖွဲ့မရလုပ်တယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်စစ်တွေမှာရှိတဲ့ NGO ယုံတွေ NGO ဝန်ထမ်းတွေနေထိုင်တဲ့အိမ်တွေကိုဒေသခံတချို့ကဗုဒ္ဓဦးနဲ့ညနေပိုင်းကစပြီးဖျက်ဆီးခဲ့ကြတယ်လို့စစ်တွေပြည်နယ်လွှတ်တော်အမတ်ဦးအောင်မြတ်ကျော်က VOE ကိုပြောပါတယ်ယုံရင်းစံခတ်အခြေအနေဟာကြာတာပရီနေ့မနေ့ပိုင်းအထိဆက်ဖြစ်ခဲ့တယ်လို့လည်းပြောပါတယ်ဒီအခြေအနေပေါ်အမေရိကန်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူမရီဟာဖ်ကအခုလိုပြောပါတယ
် We are deeply concerned by mob violence in Sitwe over the past day targeting UN offices and international NGOs that has resulted in the destruction of property
ဦးအင်တွေပျက်စီးခဲ့ရပြီးအမေရိကန်နိုင်ငံသား3ဦးထဲမှနေအပါအဝင်အပြည်ပြည်ဆိုင်ရာအကူအညီပေးလှုပ်သားတွေကိုဘေးကင်းရာရှိအရေးပေါ်ကယ်ဆယ်ရွှေ့ပြောင်းခဲ့တဲ့အထိဖြစ်ခဲ့ရတယ်ကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရမဟုတ်တဲ့ဖွဲ့စည်းတွေကိုစစ်တွေမျိုးမှအကြမ်းဖက်ပြီးတိုက်ခိုက်ခဲ့တဲ့ပုံမှာကျမတို့အထူးပဲစိုးရိမ်ပါတယ
်လူလူချင်းစာနာမှုဆိုင်ရာအကူအညီပေးလှုပ်သားတွေရဲ့လုံခြုံရေးအတွက်ဒေသဆိုင်ရာတာဝန်ရှိသူတွေကလှုံ့ဆော်မှုတချို့ရှိပေမဲ့လုံခြုံရေးတပ်ဖွဲ့အင်အားအလုံးလောက်မရှိတာတရားဥပဒေစိုးမိုးမှုအားနည်းတာအကြမ်းဖက်မှုမဖြစ်အောင်နဲ့မပြန့်ပွားအောင်ကာကွယ်ပေးဖို့အကူအညီပေးလှုပ်သားတွေသူတို့ရဲ့ရုံးတွေနဲ့တခြားအကာအကွယ်မဲ့လူမှုကိုကာကွယ်ပေးဖို့အားနည်းတာတွေပေါ်အထူးစိုးရိမ်စေဖြစ်ပါတယ်လို့လည်းမရီဟာဖ်ကပြောပါတယ်။အကြံဖက်အခြေအနေစဖြစ်ရတာကတော့မော်ဒီဆာအင်တာနက်ရှင်နယ်အဖွဲ့ရဲ့နိုင်ငံသားသူဝန်ထမ်းကသာသနာအလံကိုဆွဲဖြဲ့ပြီးမတော်တရားလုပ်တာကိုပဝန်းကျင်မှာရှိတဲ့လူတွေကမြင်သွားပြီးတော့သတင်းပြန့်သွားတာကနေမကြည်မနှက်ဖြစ်သူတွေစုဝေးပြီးအကြံဖက်တိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ဥက္ကဋ္ဌမြတ်ကျော်ကရှင်းပြပါဗျ။လူညုံရေးတိုးမြင့်ဆောင်ရွက်ဖို့အတွက်လှုပ်ဆောင်ရမှာတွေကိုရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကမြန်မာတာဝန်ရှိသူတွေနဲ့ဆက်သွယ်ဆွေးနွေးနေတယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရကပြောပါတယ
် Unhindered and regular humanitarian access to communities in need and the safety and security of humanitarian aid workers to ensure the effective delivery of these services is critical. We continue to encourage
လူအနေသူတွေအတွက်လူလူချင်းစာနာမှုဆိုင်ရာအကူအညီတွေကိုအတားအဆီးမဲ့ပုံမှန်ရောက်ဖို့နဲ့အဲ့ဒီအကူအညီတွေကိုထိထိရောက်ရောက်ပေးပို့နိုင်ဖို့ရာလူလူချင်းစာနာမှုဆိုင်ရာလှုပ်သားတွေရဲ့ဘေးကင်းလုံခြုံရေးဟာအထူးအရေးကြီးပါတယ်ရခိုင်ပြည်နယ်ကပဋိပက္ခရဲ့အရင်းခံအကြောင်းတွေကိုကင်တွဲပြီးဖြေရှင်းနိုင်မယ်ရေရှည်ခံမဲ့အဖြေတစ်ခုရရှိရေလှုပ်ဆောင်ဖို့အတွက်ခိုင်မာတဲ့ငင်းချမ်းရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အခြေအနေတွေကိုဖန်တီးပေးဖို့မြန်မာအစိုးရကိုကျမတို့ဆက်ပြီးအားပေးတိုက်တွန်းပါတယ်ဒီကြိုးပမ်းမှုတွေမှာကူညီထောက်ပံ့ဖို့အတွက်အမေရိကန်ပြည်ထောင်စုကအဆင့်ဆင့်ရှိနေပါတယ
်တင်းတင်းလျှောက်ပတ်တဲ့တုံ့ပြန်မှုလှုပ်ဆောင်မှုနဲ့ကျူးလွန်သူတွေတာဝန်ခံမှုရှိစေရေးတည်ကြအောင်လုပ်ဖို့ကုလသမဂ္ဂရဲ့လူလူချင်းကူညီပေးရေးလုပ်ငန်းညှိနှိုင်းရေးမှူးထွိုင်လီကူဘနော့ဖ်ကလည်းမြန်မာတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်။လက်ရှိမှာတော့စစ်တွေမြို့မှာပုံမှန်144ထုတ်ပြန်ထားသလိုနိုင်ငံသားတွေအကုန်လုံးကိုစစ်တွေဟိုတယ်မှာလုံခြုံရေးပေးပြီးတော့ရန်ကုန်ပြန်နိုင်အောင်စီစဉ်ပေးနေတယ်လို့ပြည်သူ့လူထုကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်ခင်ဗျာ။